ပြီးခဲ့တဲ့လွှတ်တော်တက်တန်းအတွင်းမှာလေယာဉ်မြင့်နဲ့အခြားမြင့်များစုံစမ်းစစ်ဆေးရေးကော်မရှင်ကတင်ပြခဲ့တဲ့စီရင်ခံစာတွေကိုအစိုးရအနေနဲ့ဘယ်လောက်ထိလိုက်နာမှုရှိခဲ့ပါလဲရှင်
။သို့ရယ်ပိုင်းရနေပြီးတော့ဖြည့်ရှင်းဆောင်ရွက်မှုတွေတော့ရှိခဲ့တယ်။သို့တော့ကြံရှိနေတဲ့အပိုင်းတွေရှိတယ်အဲ့ဒီကြံရှိနေတဲ့အပိုင်းတွေကိုနောင်ဆိုးအကိုသတ်မှတ်ချက်တွေနဲ့အညီလွှဲပေးရစီစဉ်ရှိမရှိဆိုတဲ့မေးခွန်းတောင်မှကျွန်တော်မေးခဲ့ပါသေးမေးထားပါသေးတယ်ဗျ။အဲတချို့လေယာဉ်ကြီးတွေမှာပေးတယ်ဆိုပြီးတော့စာရင်းမှာပေါ်ပြထားတာဘဟုမြေယာစီမံခန့်ခွဲရေးကော်မတီပေါ့နော်။သူတို့တွေရရှင်းထုတ်ပြန်ကြေညာချက်ရကျွန်တော်သိရတယ်။သို့တော်လည်းပဲပေးကားပေးမေးရဆိုတဲ့အပိုင်းလေးတွေလည်းပဲရှိနေတဲ့ဟာကိုသွားတွေ့ရတယ်ဗျ။
ကော်မရှင်ကတင်ပြခဲ့တဲ့အစီရင်ခံစာတွေကြောင့်ပေါ့နော်လေယာဉ်မြေပြဿနာတွေဘလောက်များရောနေသွားလဲဒီလေယာဉ်မြေပြဿနာတွေဘလောက်ထိဖြေရှင်းပေးနိုင်ခဲ့လဲရှင
်ဟုတ်ကဲ့အဲ့ဒီအတိုင်းတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရှိရနေပြီးတော့ပေါ့နော်ဖြေရှင်းဆောင်ရွက်လေးရှိတဲ့အမှုပေါင်း 18,128 မှုပေါ့နော်အဲတိုးတိုးလေးပဲကြန့်ရှိနေတာလေးရှိသေးပြန်ဖြေရှင်းဆောင်ရွက်ဆေးက 8,188 မှုပေါ့သူတို့ဖြည့်ရှင်းဆောင်ရွက်နိုင်မှုရာခိုင်နှုန်းကတော့ 58.6 နေရာခိုင်နှုန်
းကော်မရှင်ကအခုလွှတ်တော်တက်တန်းပြီးမှဖြတ်သိမ်းတော့မှာဆိုတော့လေဖြည့်ရှင်းဖို့အတွက်ကြန့်ရှိနေသေးတဲ့တိုင်းဒေသကြီးနဲ့ပြည်နယ်ကဒီလေယာဉ်ပြဿနာတွေကဘယ်လောက်လောက်ကြန့်ရှိနေသေးလဲဘယ်တိုင်းဒေသကြီးနဲ့ဘယ်ပြည်နယ်တွေမှာအများဆုံးကြန့်ရှိနေလဲရှင
်ပြည်ပခဲ့တဲ့အမှုတွေကနေပြည်တော်မှာဆိုရင်1,636မှုပေါ့နော်ကချင်မှာဆို145မှုပဲခူးမှာ38ပေးရင်မှာ290ချင်းမှာ39စကိုင်းမှာ148တနင်္လာနေ့မှာ435ပဲခူးမှာ1400မကွေးမှာ998မန္တလေးမှာ1963မော်မှာ429ရခိုင်မှာ409ကျွန်တော်ရန်ကုန်က4098ရှမ်းက2260အေရဝီက1527မှုရှိရအဲ့ဒီမှာကျွန်တော်တို့ဖြည့်ရှင်းတဲ့ဇာကန်နှုန်းကမီဒီယာမှာဆို49ရာခိုင်နှုန်းကျော်လေးပေါ့နော်။ကချင်မှာဆို55ရာခိုင်နှုန်းကျော်။နောက်ကျွန်တော်တို့ကယားမှာ94ရာခိုင်နှုန်းကျော်။ဒါဖြည့်ရှင်းတဲ့ရာခိုင်နှုန်းနော်။ကျွန်တော်တို့ပဲခူးမှာ83ရာခိုင်နှုန်းကျော်။ဆွင်းမှာ55ရာခိုင်နှုန်းကျော်။စကိုင်းမှာ39ရာခိုင်နှုန်းကျော်။ဒီထဲမှာကြည့်လိုက်မယ်ဆိုရင်တော့စကိုင်းကဖြည့်ရှင်းတာဖြည့်ရှင်းမှုဒါအနည်းဆုံးလို့ပြောလို့ရတယ်ဗျ။အခြားပြည်နယ်တိုင်းတွေကလည်း40ကျော်လေးဖြည့်ရှင်းမှုရခိုင်နှုန်းရှိတော့လည်းပဲသခိုင်းကတော့39.93ရခိုင်နှုန်းပဲရှိ
အဲ့ဒီလိုဖြည့်ရှင်းဖို့ကြံရှိနေသေးတဲ့အမှုတွေကိုနောက်လွှတ်တော်မှာဘယ်လိုလွှဲပြောင်းပေးရသွားဖို့ရှိလဲရှင
်ပထမဆုံးဒီကောင်လေးလွှတ်တော်နိုင်မကြမီကျွန်တော်ပြီးဆုံးတော့မှာပေါ့နော်ကြံရှိနေတဲ့နေရာသိရှိမှုကိစ္စများဒုတိယဆုံးလွှတ်တော်တက်တန်းကာလမှာမဖြစ်မနေဆက်လက်ဆောင်ရွက်ပေးရမယ့်အရေးကြီးလုပ်ငန်းတရားအနေနဲ့ကျွန်တော်ကအကြံပြုတင်ပြထားပါတယ်ဗျဒီနေရာတန်ကြားမှုကိစ္စတွေကိုနောက်လွှတ်တော်မှာကျွန်တော်ဆက်လက်လုပ်နိုင်အောင်လို့ကျွန်တော်လွှတ်ပေးထားခဲ့ပါတယ်
အခုလွှတ်တော်တက်တန်းရဲ့ဒီလေယာဉ်မြင့်နဲ့အခြားမြင့်များစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာမှာဘာတွေများထောက်ပြပြောဆိုထားလဲရှင်
။ဘာတွေထောက်ပြထားတယ်လဲဆိုတဲ့အခါကျတော့ကျွန်တော်ရဲ့သုံးသပ်အကြံပြုချက်ကတော့ပထမကျရင်လွှတ်တော်တက်တန်းကာလမှာလေယာဉ်မြင့်စုံစမ်းကော်မရှင်ရဲ့ကွင်းစင်ဆောင်ရဲ့ချက်များကြောင့် Titan သည့်နေရာများပြန်လည်ဆွတ်တော့ခြင်း Titan သည့်ရောကြီးငွေပမာဏရရှိခြင်းတို့ဖြစ်ပေါ်စေပါတယ်။တို့ရတဲ့ကော်မရှင်အနေနဲ့လွှတ်တော်နားရက်များတွင်သာကွင်းစင်ဆောင်ရွက်နိုင်ခြင်းအစိုးရအဖွဲ့အစည်းအစဉ်အဆက်မှာအောက်ခြေမြေပြင်အထိဖြည့်ရှင်းဆောင်ရွက်နိုင်မှုအားနည်းခြင်းဥပဒေနည်းဥပဒေလုံထုံးလုံးနည်းအမိန့်ညွန်ကြားချက်များနဲ့ကော်မရှင်သုံးသပ်ချက်အကြံပြုချက်အစဉ်ခံစာများပေါ်လိုက်နာဆောင်ရွက်မှုအားနည်းချက်ချုပ်ရင်းချက်များကြောင့်မြေယာပြဿနာများပြီးပြနိုင်မှုမရှိဘဲဖြည့်ရှင်းဆောင်ရွက်ပြန်ကြံရှိနေပါတယ်ပထမကျင်ပြည်တော်စုလွတ်တော်စီလည်းမကြောင်မီပြီးဆုံးတော့မှဖြစ်တဲ့အတွက်ကြံရှိသည့်လည်းဒီအသိစိတ်မှုကိစ္စရများဒုတိယကျင်းလွှတ်တော်တက်တန်းကာလတွင်မဖြစ်မနေဆက်လက်ဆောင်ရွက်ပေးရမည့်အရေးကြီးလုပ်ငန်းတွေတရားဖြစ်ကြောင်းအကြံပြုတင်ပြပါတယ်ဆိုပြီးကျွန်တော်တို့ကလည်းပြီးတော့ပုံမှန်အကြံပြုထားတာပါဗျာအဲ့ဒါအချုပ်ပါပဲနော်
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်
ကောင်းပါပြီကောင်းပါပြီ